ခင်ဗျာအခုကချင်းစေတနာဝန်ထမ်းဆရာမနှစ်ဦးရဲစက်သဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အာရှလူခွင့်ကော်မရှင်ကကျင်းပတဲ့ထုတ်တာကိုတွေးရပါတယ်။အဲ့ဒီအထက်မှာတိကျတော့မဟုတ်ဘူး။ဒါပေမဲ့လည်းစစ်တပ်ကလည်းပဲညွှန်ထားတဲ့သဘောကျွန်တော်နားလည်ပါတယ်။ဆိုတော့ဒါစစ်တပ်ရဲ့လက်ချက်ဖြစ်တယ်လို့အတိအကျများအထောက်အထားရှိလားခင်ဗျာ
။ဟုတ်ကဲ့ပါ။ပြည်တွင်းစစ်ဖြစ်ပွားနေတဲ့ဒေသတွေမှာအထူးသဖြင့်ကချင်ပြည်နယ်ရှမ်းပြည်နယ်စတဲ့ဒေသတွေမှာကျူးလွန်နေပြစ်မှုတော်တော်များများပါ။ဒီစစ်တပ်ကပါဝင်ပတ်သက်နေတယ်ဆိုတာတွေကိုကျွန်တော်တို့တော်တော်များများတွေ့ရတာဖြစ်တယ်။ခမာယာတွေရဲ့လက်အောက်ခံတပ်သားတွေအရာရှိတွေကျူးလွန်နေအကျဉ်းလာတွေကျွန်တော်တွေ့ရတာဖြစ်တယ်။ဒါကြောင့်ဒီမှုမှလည်းကျွန်တော်တို့ကဖြစ်ရမှန်ပေါ်ပေါက်နိုင်ဖို့အတွက်အများဆုံးစုံလမ်းစစ်ဆေးပေးဖို့အတွက်တက်ဆိုင်ရာရောက်ပိုက်တိုင်းစစ်တပ်လားတို့လည်းအောက်မှာရှိတဲ့ခြေမှန်တက်ခြင်းမူအတီးပြီးနဲ့ကာကွယ်ဝန်ကြီးဌာနအတီးပြီးအဲ့ဒီတွေကိုကျွန်တော်တို့ဒီအများဆုံးစုံလမ်းပေါ်ထုတ်ပေးဖို့ညှိနှိုင်းခံတာဖြစ်ပါတယ်။
အမှန်တကယ်ပြောရဲစကားကိုကြည့်မယ်ဆိုရင်စစ်တပ်ရဲ့လက်ချက်ဖြစ်တယ်ဆိုတော့ဒါဥပဒေစကားနဲ့ပြောမယ်ဆိုရင် circumstantial evidence တော့မရှိသေးဘူးပေါ့ခင်ဗျာ။ဥပဒေကပြော generalization ပေါ့ဒီပြည်သူစစ်ဖြစ်နေတဲ့နေရာမှာဖြစ်နေရင်သူတို့ပါတတ်တယ်ဆိုတဲ့သဘောမျိုးပဲရှိတာပေါ့
။ဟုတ်ကဲ့ပါ။ဟိုကျွန်တော်တို့ကပြောရတဲ့ကိစ္စမှာဒီကျမှုနယ်လည်းမကပါဘူး။ငွေလည်းတနည်းခွဲလောက်ပဲဖြစ်ခဲ့တဲ့ဒီမျိုးရဲ့ ngoi တရားအောင်မှဖြစ်ခဲ့တဲ့အမှုတွေမှာလည်းစစ်သားတွေပါဝင်ပတ်သက်တဲ့အမှုတွေရှိခဲ့တယ်ဆိုတော့ကျွန်တော်တွေ့ရတယ်ဒါပေမဲ့ယနေ့ခေတ်တိုင်းတမတော်ကတတားရီအရာရှိတွေပါဝင်ကျူးလွန်တဲ့ဒီအာရမပြုခြင်းမှုတွေမှာတိတိယောက်ယောက်ရင်းယူတာယနေ့ခေတ်တိုင်းမရှိသေးဘူးဆိုတာတွေကိုကျွန်တော်တို့အဓိကဆောင်ပြီးဖော်ပြလိုတဲ့အတွက်ဒီတမတော်စစ်ကြောင်းကိုကျွန်တော်တို့ဖော်ပြအရင်ဖြစ်ပါတယ
်အခုတော့ဒီအဲ့ဒီနားမှာစကန်းချနေတဲ့စစ်တပ်ထက်ကတသား20လောက်ကိုလည်းပဲသူတို့ DNA ယူပြီးတော့စစ်ဆေးဖို့ဆိုပြီးတော့ခွင့်ပြုထားတယ်လို့တွေ့ရပါတယ်။ဆိုတော့ဒီနေရာမှာအမှုမှန်ပေါ်ပေါ်ရေးအတွက်စစ်တပ်ကိုယ်တိုင်ကပူပေါင်းဆောင်ရွက်လာတယ်လို့ကျွန်တော်တို့အသိမှတ်ပြုရမှာပေါ့ခင်ဗျာ။ဟုတ်ပါလား။
အဲဒီလိုပြောမယ်ဆိုရင်တော့ပြောနိုင်တော့ပါဗျာ။ဒါပေမဲ့ဒီလိုပြည်မှုဆိုင်ရာမှုတွေနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့2008ပွဲစည်းပုံခြေကောင်းဥပဒေရတမတော်နဲ့ဆိုင်တဲ့ကိစ္စရများကိုစစ်တပ်ကသာကန့်တွဲဖြေရှင်းမယ်ဆိုပြီးတော့စစ်ကောင်ရုံးကိုပို့တဲ့ပိုပြီးတော့စစ်ဆေးစီရင်တာတွေပဲကျွန်တော်တို့တွေ့ရပါတယ်အဲ့တော့အရင်နှောင်းကလို့ဒီလိုမျိုးစစ်ဖက်နယ်ပဲကျူးလွန်တဲ့ပြစ်မှုတွေကိုအရက်ဖက်တရားရုံးမှာစစ်ပြီးအပြစ်ပေးတာကလုံးဝမရှိတော့ဘူးဆိုတာကိုကျွန်တော်တို့တွေ့ရတယ်အာရမပြုခြင်းမှုနော်လူတမှုစားရဲမှုတွေအားလုံးကိုစစ်ခုံရုံးကနေပြီးတော့ပဲစစ်ဆေးပြစ်ပေးစီရင်နေတယ်ဆိုတာတွေကိုကျွန်တော်တို့သိရတယ်အဲ့ဒီလိုပြစ်ပေးစီရင်တဲ့အခါမှာလေဒီပြစ်ဒဏ်တွေကကြည့်ရောက်တဲ့ပြစ်ဒဏ်တွေမဟုတ်ပဲနဲ့နှစ်လတန်မီမျိုးသုံးလတန်မီမျိုးရာထူးတဆင်းလျှော့ချတာမျိုးပြစ်ဒဏ်ပေးတယ်ဆိုတာတွေကိုကျွန်တော်တို့တော်တော်များများကြားပြကြပါလိမ့်ခင်ဗ
ျစေုပ်ထိုးရေးကာလတွေမှာအရေးခင်ကာလတွေမှာအရသားတွေကိုဖမ်းပြီးတော့စစ်ခုံရုံးကစီရင်လိုက်တဲ့ကိစ္စတွေကြတော့ပြစ်ဒဏ်တွေကအတော်မြင့်မြင့်မာမာအဆမတန်ပြစ်မှုနဲ့ပြစ်ဒဏ်မမျှတော့အောင်ကြီးမားတဲ့ပြစ်ဒဏ်တွေချခဲ့ပါတယ်အခုကြတော့သူတို့အမှုတွေကြတော့စောစောပေါ်ပေါ်လုပ်နေဆိုတဲ့သဘောလားခင်ဗျသူတို့ရဲ့ဥပဒေထမှာဘယ်လိုများပြဋ္ဌာန်းထားလို့လဲဟာ
တက်တွင်းစစ်တရားရုံးကြီးဖွဲ့စည်းထားတဲ့ပုံစံမှာကျွန်တော်တို့သိရတဲ့လောက်ကအချင်းကြီးနဲ့စစ်ဆေးစီရင်တာပဲများပါတယ်ပြစ်မှုကျူးလွန်မယ်လို့ဆွဆဲခံရတဲ့တမတော်သားဖက်ကတော့မှခုခံခြေပနိုင်တဲ့အခွင့်အရေးမရှိဘူးဆိုတာလည်းကျွန်တော်ကြားသိရပါတယ်အဲ့တော့အချင်းကြီးနဲ့စစ်ဆေးစီရင်တာဖြစ်တဲ့အတွက်တမတော်တရားရုံးကတက်တွင်းကဘလို့စစ်ဆေးစီရင်နေဆိုတာကိုပြင်ပကအူရီကျောင်းကျင်းတဲ့သူတွေလည်းမသိနိုင်ပါဘူးဆရာဝန်တွေလည်းတက်တည်ထွက်ချက်မပြီးနိုင်ပါဘူးဒါကြောင့်ကျွန်တော်တို့ကဒီမှုမှာတမလို့သားတွေကတကယ်တမ်းပါဝင်ပတ်သက်ကျူးလွန်နေတဲ့ကိစ္စဖြစ်တယ်ဆိုလို့ရှိရင်အရဖက်တရားရုံးကိုရွှေ့ပြောင်းပြီးတော့ဒီမှုကိုစစ်ဆေးစီရင်ပေးဖို့ပါကျွန်တော်တို့ကလေးနဲ့ဒါတောင်းဆိုတာဖြစ်တယ
်အခုကြာစီမီကလောလောလောလဲဆိုကိုပါကြီးအသက်ခံရတဲ့အမှုလည်းပဲကျုံရရပါတယ်အဲ့ဒီအမှုကစစ်တပ်ကစစ်ဆေးခဲ့လားအရက်ဖက်တရားရုံးကစစ်ဆေးသလားဆိုတော့လည်းနည်းနည်းရှင်းပြပါဦးခင်ဗျာ
ကိုပါကြီးမှုနဲ့ပတ်သက်လို့ကိုပါကြီးရဲ့ဇနီးမသန္တာကနေပြီးတော့တင်မှုတည်ခင်ရဲစခန်းမှာဖွင့်ထားတယ်ဆိုတာကိုကျွန်တော်သိရတယ်သို့တော်လည်းပဲတင်မှုတည်ခင်ကဘာမှဆက်လက်ပြီးတော့ဆောင်ရွက်မှုမရှိဘူးလို့ကျွန်တော်နောက်ဆုံးအချိန်ညသိရပါတယ်ပထမဆုံးကတော့မြန်မာနိုင်ငံလူ့ခွင့်ရေးအမျိုးသားလူ့ခွင့်ရေးကော်မရှင်အစီအစဉ်ကထွက်လာပြီးရင်အရေးယူပေးမယ်ဆက်လက်ဆောင်ရွက်စစ်ဆေးမယ်လို့ပြောဆိုခဲ့တော်လည်းပဲ မျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့အစီရင်ခံစာထွက်လာပြီးတဲ့နောက်ပိုင်းမှာဒီအမှုကလုံးဝစုံစမ်းစစ်ဆေးမှုလည်းမရှိဘူးရပ်တန့်နေတဲ့သဘောမျိုးဖြစ်တယ်ဆိုတော့ကျွန်တော်သိရတယ်စစ်တပ်ကပါဝင်ပတ်သက်တဲ့အမှုဖြစ်ခဲ့ရင်တော့မှဒီလူ့ခွင့်ရေးကော်မရှင်ရဲ့အစီရင်ခံစာမှာတမတော်အရာရှိတွေကတမတော်မိမိအတွင်းမှာပြေဆုံးသွားတဲ့လူတယောက်ဖြစ်ခဲ့ရင်အများဆုံးသက်ဆိုင်ရာရဲစခန်းနဲ့တရားရုံးကိုအကြောင်းကြားရမယ်။ဒါတွေကိုမလုပ်ခဲ့တာကိုတော့မှမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကထောက်ပြပြောဆိုတာမရှိဘူးဆိုတာကိုကျွန်တော်တွေ့ရပါတယ်။
အဲ့ဒီကိုပါကြီးအမှုကိုပဲနည်းနည်းဆက်မှဆိုရင်ဦးမင်းကြီးကစစ်နေတရားအနေနဲ့အခုတွေ့ရှိရတဲ့သက်သေအထောက်အထားတွေကစစ်တပ်ရဲ့လက်ချက်ဆိုတာအတော်လေးခိုင်ခိုင်လုံလုံတွေ့ရတာခင်ဗျာပြောနိုင်ကြလား
။ဟုတ်ကဲ့ပါကျွန်တော်တို့ကြားသိရသလောက်ပေါ့နော်။အဲတော်တော်များများကစစ်တပ်ရဲ့ကျင်းရတဲ့ရင်တတားတွေပါဝင်ကျူးလွန်တဲ့ပြမှုဆိုတာတွေကိုကျွန်တော်တော်တော်များများသိရပါတယ်ဒါအတော့ကျွန်တော်တို့တရားဝင်မဟုတ်တော့လည်းပဲဒီဒေသခံပြည်သူလူထုတွေနဲ့သက်ဆိုင်ရာ NGO အဖွဲ့အစည်းတွေကပြောကြားပြီးတဲ့သတင်းတွေအရကျွန်တော်တို့ဒီတက်မလို့သားတွေပါဝင်ပတ်သက်နေတယ်ဆိုတာကိုကျွန်တော်သိရပါတယ
်ဆိုတော့အခုကချင်းစစ်နာဝန်န်ဆီယမလေးနှုတ်ရဲ့အမှုကြတော့ဒီဟာလူခွင့်ရေးမြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကတုံတရားဆောင်ရွက်ဖို့ဦးမင်းလင်ဦးတို့ဒီနိုင်ငံတကာလူအဖွဲ့အစည်းအဖွဲ့တွေနည်းနည်းတိုက်တွန်းတာတွေတောင်းဆိုတာတွေရောရှိပါလား
အာကျွန်တော်တို့အများကြီးတောင်းဆိုခဲ့ပြီတော့ဗျာသို့တော်လည်းပဲမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်မှာကသူ့ရဲ့မူဝါဒရှိတယ်ဗျအဲ့တော့တရားဆွဲဆိုရမယ်ကိစ္စရပ်တွေနဲ့ပတ်သက်လို့သူကဝင်ရောက်ဆက်ပြတ်ခြင်းမပြုဘူးဒုတိယတစ်ချက်အနေနဲ့ကတရားဆွဲဆိုနေဆဲဖြစ်ရင်လည်းမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကတရားရုံးပေါ်မှာဘာမှမမှုအနာပေးခြင်းမရှိဘူးတရားရုံးကစစ်ဆေးစီရင်ပြီးတဲ့အမှုတွေကိုလည်းမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကပါဝင်ပတ်သက်မှုမရှိဘူးလို့တိတိကျကျသူတို့ကဖော်ပြထားတဲ့အတွက်ကျွန်တော်တို့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကဒီကိစ္စရဲ့ဒီများဆောင်ရွက်ပြီးမလဲဆိုတာတော့ကျွန်တော်တို့တော်တော်စဉ်းစားခဲ့တဲ့အခြေအနေမျိုးဖြစ်နေပါတယ်ခင်ဗ
ျဆိုတော့တချို့နိုင်ငံတွေမှာအထူးသဖြင့်ဒီမိုကရေစီထွန်းကားတဲ့နိုင်ငံတွေမှာအမျိုးသားလူ့ခွင့်ရေးကော်မရှင်များပြီးသူတို့နိုင်ငံရဲ့တရားစီရင်ရေးကိစ္စမှာဝင်ရောက်ပြီးတော့ဝေဖန်ဆွဲဖက်ပိုင်ခွင့်ရှိရပါသလားခင်ဗ
ျဒီနိုင်ငံတကာမှာဖွဲ့ထားတဲ့အမျိုးသားလူ့ခွင့်ရေးကော်မရှင်တော်တော်များများမှာကျွန်တော်အားရှာနိုင်ငံမပါဘူးပေါ့နော်အဲ့ဒီနိုင်ငံတော်တော်များများကလွတ်လပ်တဲ့အမျိုးသားလူ့ခွင့်ရေးကော်မရှင်အဖွဲ့တွေဖြစ်ပါတယ်
။ဟုတ်ကဲ့နောက်တစ်ခုကျွန်တော်မေးချင်တာကခုနကဦးမင်းလင်ကဦးမင်းလူ့အဖွဲ့ကလည်းအရှတ်လူ့ခွင့်ရေးကော်မရှင်ဆိုတော့အရှတ်တိုက်ကနိုင်ငံတွေမှာတော့မဟုတ်ဘူးပေါ့ဆိုပြီးတော့ပြောသွားတဲ့နေရာမှာရှိရတယ်ဆိုတော့အရှတ်တိုက်နိုင်ငံတွေရဲ့လူ့ခွင့်ရေးကော်မရှင်တွေအမျိုးသားလူ့ခွင့်ရေးကော်မရှင်တွေဟာလည်းပဲအနောက်တိုင်းဒီမိုကရေစီထွန်းကားတဲ့နိုင်ငံတွေလောက်မမြင်ဘူးလို့ဆိုရင်မမှားဘူးဆိုတဲ့သဘောမျိုးကျွန်တော်အတိတ်ကောက်ကြည့်ကျင်ရတယ်အဲ့ဒါမှန်ပါလားခင်ဗျာ
ဟုတ်ပါတယ်ခင်ဗျ
ာဆိုတော့အဲ့မြန်မာနိုင်ငံရဲ့အမျိုးသားလူ့ခွင့်ရေးကော်မရှင်ကိုအဲ့ဒီအင်ဂျင်ချင်းတွေနှိုင်းစင်မယ်ဆိုရင်တော့နောက်မှထမလားအစီမထမလားဒဏ်ထူထမလားခင်ဗျာ
ပြောရမယ်ဆိုလို့ရှိရင်တော့နောက်မှအားမယ်အချိန်မီဘူးတော့ဖြစ်တယ်ပေါ့နော်ဥပမာအဖြစ်ပြောရရင်ကျွန်တော်တို့အင်ဂျင်ချင်းထိုင်းနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကကျွန်တော်မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်တက်တော်မှသူကနည်းနည်းပုံပြီးတော့လုံနိုင်ပြီတဲ့အချိန်မျိုးရှိပါတယ်
အဲ့တော့ဒီဆီယမလေးနှစ်ယောက်ရဲဆက်ဆက်ဆက်ချက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဦးမင်းလူတို့ကဒီလိုကြီးညာချက်ထုတ်တဲ့အပြင်ဘာများတိုက်တွန်းဆောင်ရွက်နိုင်တဲ့အခြေအနေရှိပါလဲခင်ဗျာအချင်းချင်းတွဲဆုံညီနိုင်တာဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ပူးပေါင်းဆောင်ရွက်မယ်ပို့ပြီးလူခွင့်ထွန်းကားလအောင်ဆိုတာမျိုးဦးမင်းလူတို့ကော်မရှင်ဘက်ကကန့်လန့်တာများရှိပါလား
ပူးပေါင်းဆောင်ရွက်ဖို့အတွက်ကန့်လန့်ထားတဲ့ကိစ္စတွေတော့မရှိပါဘူးသို့တော်လည်းပဲအော်အခါလျော်စွာကျွန်တော်တို့ဒီ American Center အ British Council စတဲ့ဌာနတွေကနေပြီးတော့ပင်တိုင်းနေခေါ်ယူပေးပို့တဲ့ပို့ချတဲ့အခါတွေမှာတော့ကျွန်တော်အစလူ့ခွင့်ရေးကော်မရှင်ကနေပြီးတော့သွားရောက်ပင်တိုင်းနေပို့ချတယ်ဆိုတာကိုကျွန်တော်ပြရအောင
်ဆိုတော့အဲ့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ရဲ့တရားဝင်တွေ့ဆုံပြီးတော့ဒါညှိနှိုင်းဆောင်ရွက်ဖို့ဆိုတာတော့အစီအစဉ်မရှိသေးဘူးပေါ့
မကြီးသေးပါဘူးသူတို့ကတော့ပြောတယ်ဥစင်မြိုင်တို့ကတော့တင်နန်းလေးပွင့်နေတယ်ဆိုရင်သူတို့ပြောပါသူတို့အတတ်နိုင်ဆုံးပူပေါင်းဆောင်ရွက်ပြီးမယ်လို့တော့ပြောတယ်ဒါပေမဲ့ကျွန်တော်တို့ကတိရိလင်္ကာရဲ့ မူနာကိုကောင်းကောင်းရတာဖြစ်တဲ့အတွက်ဒီအာရှဒေသမှာအစိုးရနဲ့ပေါင်းပြီးတော့ဒီလူခွင့်ရေးကိစ္စတွေပူးပေါင်းဆောင်ရွက်ဖို့ဆိုတာမလွယ်နိုင်သေးတဲ့အခြေအနေမျိုးဖြစ်တယ်။ဒါကြောင့်ကျွန်တော်တို့ဒီဥစ္စာကိုဘာမှမပြောသေးပါဘူး။
ဆိုတော့နောက်ဆုံးတစ်ခုမြင်တာအခုဆီယမ်မာလေးနှစ်ယောက်ရဲစစအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကတော့တစုံတရာဆောင်ရွက်လာနိုင်တယ်လို့မျှော်လင့်ပါသလား။ဆောင်ရွက်လာရင်တော့ထိရောက်မှုရှိနိုင်မယ်လို့ယူဆနိုင်ပါသလားခင်ဗျာ
။ဒီလိုမျိုးလူခွင့်ရေးချိုးဖောက်ခံရတဲ့ကိစ္စရဲ့ဒီဖြစ်တိုင်းဖြစ်တိုင်းမှာမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကနေပြီးတော့ပြောလာတာတော့တိုင်ကြားလို့ရှိရင်ကျွန်တော်တို့ကလက်ခံဆောင်ရပြီးပါတယ်ထိုက်ပင်နဲ့စုံစမ်းမှုတွေပြုလုပ်ပါတယ်ဒါတော့ပါမယ်ဒီကဲပို့ပြီးတော့လုပ်တဲ့ဥစ္စာဘာမှမရှိသေးပါဘူးဥပမာအဖြစ်ဗရန်ချောင်းရင်လဖိုင်းကိုင်းရင်ဆိုတဲ့ကချင်မျိုးသားနှစ်ဦးကိုမတရားသိမ်းတဲ့ဆက်တွေဆောင်ရတဲ့ဆိုပြီးတော့ပြည်ထောင်စုချမှတ်ထားတာရှိတယ်အဲ့တော့စစ်ကြောကြီးမှာယောက်ျားချင်းလိင်လူဆက်ဆံခိုင်းတဲ့ကိစ္စရတဲ့အထိချိုးဖောက်ခံရတယ်ဆိုတာတွေကိုကုလသမဂ္ဂလူခွင့်ရေးကော်မရှင်ရဲ့အထူးကိုယ်စားလှယ်ရန်ဟီလီကိုတိုင်အဲ့ဒီလူတွေနဲ့တွားရောက်တွေ့ဆုံပြီးတော့သိရှိပြီးဖြစ်တယ်။သို့တော်လည်းပဲယနေ့ထက်တိုင်ဒီမှုကိုလည်းအေးအေးယူဆောင်ရွက်ပေးခြင်းမရှိသေးဘူးဆိုတာတွေကိုကျွန်တော်သိရတယ်။မတရားဆွတ်ဆွဲခံပြီးတော့ထောင်ချခံရတဲ့ရဲခန့်အုပ်ကိုလည်းခုချိန်ထိပြန်လည်လွတ်ပြေးနိုင်ခြင်းမရှိသေးဘူးဆိုတာကျွန်တော်တွေ့ရတယ
်။ဆိုတော့ဒီဆီယမ်မာနှစ်ဦးကိစ္စလည်းပဲတိုင်ကြရလို့ကြားပြီလားခင်ဗျာ။
တိုင်ကန်ရှင်ကတိုင်ကြားရင်အေးအေးယူဆောင်ရွက်ပေးမယ်လို့ပြောတယ်။သို့တော်လည်းပဲအဲ့ဒီလိုတိုင်ကြားလိုက်တဲ့တွေ့ဒုက္ခရောက်သွားတာတွေရှိတယ်။အဲ့ဒီဥစ္စာကတော့ချင်းပြည်နယ်အတွင်းမှာပဲဖြစ်ခဲ့တယ်။ဗရန်ချောင်ဆိုတဲ့ကျောင်းသူတူလေးရဲ့မိဘသမီးဖြစ်တဲ့သူကိုအဲ့ဒီနေမြေကန်တက်အချင်းချင်းမာယူပြီးတော့ပြစ်ခတ်တဲ့အခါမှာတည်ဆုံးသွားတယ်။တည်ဆုံးလို့လူခွင့်ရေးကော်မရှင်ကိုတိုင်တယ်။အဲ့တော့ဒီနေမြေကန်တက်ကနေပြီးတော့ဥပဒေဆောင်ပေါ်မှာအစိုးရကမမှန်တဲ့ရင်းတွေပြေးပြီးတော့တာဝန်ဝတ္တရားနှောက်ချက်တယ်ဆိုတဲ့မှုနဲ့တရားစွဲထားတယ်ခုချိန်ဒီအရေးမှုကလည်းမပြီးသေးပါဘူးအဲ့တော့တိုင်ရမယ်ဆိုလို့ရှိရင်လည်းအဲ့ဒီလိုပြဿနာနဲ့ရင်ဆိုင်ကြုံတွေ့ရတာဖြစ်